မင်္ဂလာပါခင်ဗျာဒီဒီမှာမြန်မာသားသားစကားများအစီအစဉ်မှာငိမ့်စုစီဥပဒေကန့်ကွက်မှုတွေနဲ့တခြားမြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးအခြေအနေတွေကိုတစ်စိတ်တစ်ပိုင်းလျှောက်ပြနေတဲ့ပြောစကားတချို့ကိုသတိထားမှတ်သားမိတဲ့စကားတွေအဖြစ်ဒီဒီဘက်မှာကောက်နှုတ်တင်ပြကြပါမယ်ငိမ့်စုစီလို့အတူကောက်ခေါ်နေတဲ့ငိမ့်ချမ်းစွာစုဝေးခြင်းနဲ့ငိမ့်ချမ်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေချမ်းပြင်ဆင်ချက်၃ချက်မှာနှစ်ချက်မှာဝေဝါးတဲ့စကားလုံးတွေထည့်သွင်းထားပြီးပြည်သူလူထုကိုလိုရင်လိုအပ်သလိုဖိနှိပ်နိုင်တဲ့အတွက်ဒီမိုကရေစီစံနှုန်းတွေနဲ့ကွဲလွဲနေတဲ့အကြောင်းရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတော်ညိုညိုသိန်းကပြောကြားလိုက်ပါတယ်။ရန်ကုန်မြို့မှာမတ်လ9ရက်နေ့ကပြုလုပ်ခဲ့တဲ့ငိမ့်စုစီဥပဒေကြမ်းကန့်ကွက်ဆန္ဒပြပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။နိုင်ငံရေးရမလိုလားတဲ့သူတွေကိုလိုရင်လိုသလိုဖိနှိပ်နိုင်တဲ့စကလုံးတွေဖြစ်တဲ့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရရွာအေးချမ်းတရားရေးနဲ့အများပြည်သူတို့ရဲ့ကိုချင်းတရားအကျိုးငါဆိုတဲ့အမတန်ဝေဝါးတဲ့စကလုံးတွေရေးဘူးရဆန်တဲ့စကလုံးတွေကိုဥပဒေထဲမှာဖဲ့ထားပြီးတော့ပြသန်းထားတာတွေ့ရပါတယ်အဲ့တော့ဒီဥပဒေဒါအတိဖြစ်သွားမယ်ဆိုလို့ရှိရင်ကျမတို့အောက်ချုပ်နေတဲ့ကျမတို့အောက်ချုပ်နေတဲ့နှီးဆုံးအာဏာပိုင်တွေကရင်လိုရင်လိုသလိုပြည်သူလူထုကိုအလွဲတကူဖိနှိပ်ပြီးတော့ဒါတရားစွဲဆိုနိုင်ပါတယ
်ဒေါ်ညိုညိုသိန်းပြောသွားတာပါခင်ဗျာစစ်သားတပိုင်းအစိုးရလက်ထက်မှာတော့မတူညီတဲ့နိုင်ငံရေးလူမှုရေးအမြင်တွေကိုပြည်သူလူထုကဆန္ဒထုတ်ဖော်တာကိုကန့်သက်ဖိနှိပ်တဲ့ဥပဒေမျိုးပြဋ္ဌာန်းဖို့လှုံ့ဆော်တာမရှိခဲ့ပဲပြည်သူလူထုကမဲဆန္ဒအများစုနဲ့ရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်မှာမှငိမ့်စုစီလိုဥပဒေမျိုးကိုပြင်ဆင်ပြဋ္ဌာန်းဖို့ကြိုးစားလာတာဟာ NLD အစိုးရအတွက်အထူးရှက်စရာကောင်းတယ်လို့လူငယ်နဲ့လူမှုသဟဇာတစင်တာအဖွဲ့ကကိုသက်ဆွေဝန်ကပြောလိုက်ပါတယ်မတ်လ9ရက်နေ့ကငိမ့်စုစီဥပဒေချမ်းကိုကန့်ကွက်ဆန္ဒပြတာနဲ့ပတ်သက်လို့သတင်းတောက်တွေကမေးမြန်းရမှာကိုသက်ဆွေဝန်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
အဲ့တော့ပြီးခဲ့တဲ့ဆွေဆိုးရမှာတော့မှဒီစစ်တပိုင်းဆိုးရလက်ထက်မှာတော့မှဒါပြမလုပ်ခဲ့တဲ့ဟာကဒီဆိုးရလက်ထက်မှာမှဒီပြည်သူတွေရွေးကြောက်ဒီမိုကရေစီဖော်ဆောင်ပေးမယ်လို့ယုံကြည်ပြီးတော့ပြည်သူတွေရွေးကြောက်တင်ဖြောက်လိုက်တဲ့ဆိုးရလက်ထက်မှာဒီမိုကရေစီရဲ့အနှစ်သာရတွေကိုဒါမျိုးသေးသိမ်းသွားအောင်လုပ်တဲ့အတွက်ကြောင့်မို့ဒီဆိုးရအရေးချက်ဖို့ကောင်းတယ
်ကိုသက်ဆွေဝင်ပြောကြတော့တာပါငိမ့်စုစီဥပဒေချမ်းဟာဒီမိုကရေစီစံနှုန်းအနေနဲ့မကိုက်ညီတဲ့ဥပဒေချမ်းဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထေးဦးကပြောလိုက်ပါတယ်မလ9ရက်နေ့ကဒီဥပဒေချမ်းကိုအမျိုးသားလွှတ်တော်မှာဆွေးနွေးစဉ်ကန့်ကွက်ဆွေးနွေးခဲ့ရတဲ့ပတ်သက်လို့သတင်းတောက်တွေကမေးမြန်းရမှာဦးထေးဦးကအခုလိုပြောကြားရတာဖြစ်ပါတယ
်တကယ်နစ်နာလို့နစ်နာပါတယ်လို့ပြောတဲ့လူတွေအတွေ့ဘာမှအဓိပ္ပာယ်မရှိဘူးပြောမယ်ဆိုတော့ဗျာဟိုဥပဒေရဲ့စံချိန်စံညွန်းနယ်လည်းမကိုက်တယ်လို့ဒီမိုကရေစီစံချိန်စံညွန်းနယ်လည်းမကိုက်ဘူးအဲ့ဒီပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေချက်တန်တိတ်ထံမှာကိုနော်ဒီအာဏာရှင်ဆန်တဲ့အပြုအမူတွေပြည်သူတွေကိုဖိစီးနှိပ်စက်မှုတွေဗမာပြည်မြေပေါ်မှာဘယ်တော့ခါမှမရှိအောင်လုပ်မယ်လို့ကျွန်တော်တို့ကတန်ထိုက်ချန်ချထားတာအဲ့ဒီရီမန်းချက်တွေနဲ့လေဒီစကလုံးတွေကမကိုက်တဲ့အတွက်ပြင်ဖို့ကျွန်တော်ဆွေးနွေးတာပ
ါ NLD ပါတီမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထေးဦးပြောတော့တာပါဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်အရင်ကတည်းကဒီမိုကရေစီပိုရလာမယ်လို့မျှော်လင့်ခဲ့ပေမဲ့ထင်သလိုဖြစ်မလာခဲ့ဘူးလို့မျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်သူဝင်းကြီးဟောင်းဦးစိုးသိန်းကပြောလိုက်ပါတယ်ဝေဖန်ကန့်ကွက်မှုတွေရှိတဲ့ငိမ့်စုစီဥပဒေချမ်းကိုမြို့သားလွှတ်တော်ကမတ်လ9ရက်နေ့ကမဲခွဲဆုံးဖြတ်ပြီးသတင်းတောက်တွေကမေးမြန်းရမှာရခင်ဦးသိန်းစိန်အစိုးရလက်ထက်ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဆောင်ရမှာအဓိကပါဝင်ခဲ့သူတူဦးလို့လူသိများတဲ့ဝန်ကြီးဟောင်းဦးစိုးသိန်းကအခုလိုပြောပြတာဖြစ်ပါတယ
်။ပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရတဲ့ပို့ပြီးဒီမိုကရေစီပေးမဲ့အစိုးရမျိုးပေးမဲ့လွှတ်တော်မျိုးတို့ကျွန်တော်အရန်မျှော်လင့်တယ်။ကျွန်တော်တော့ဝန်းနေတယ်။ဒါတော့ကျွန်တော်ဝန်းနေတယ်။ဘာလို့တိုင်းပြည်တော်ဝန်းနေတာဟုတ်လားတကဘာလုံးမှာဒီလိုဥပဒေတော်ရှားလိုက်မယ်အခုဥပဒေမျိုးထုတ်ရယ်ဟောဆိုတော့ပြည်သူပြောခွင့်ပေးရမယ
်နားထောင်ရမယ်နားခါလဲနားထောင်ရမယ်နားချူတာကြီးပဲနားမထောင်နဲ့အဲ့ဒါနိုင်ငံရေးပဲဒါကြောင့်မလို့တစ်ဖက်ကလည်းခင်ဗျာ Human Right Declaration Human Right Article 19ကိုလည်းလေးစားရမယ်နောက်တစ်ခုကခင်ဗျာအတင်းမချုပ်ထားအောင်လူတို့ခင်ဗျားတို့ပြန်ကြည့်88ခုနဲ့တော့အဲ့ဒီမှာဆန္ဒပြခွင့်မရှိဘူးအဲ့ခင်မှာသူကလူကတောင်းနဲ့တိမ့်နဲ့ချီတာရယ်ခင်ဗျားဘာဥပဒေမှာတားလို့မရဘူ
းဝင်ကြီးဟောင်းဦးစိုးသိန်းပြောသွားတာပါငိမ့်စုစီဥပဒေနဲ့ပတ်သက်လို့ NLD ဦးဆောင်တဲ့အမျိုးသားလွှတ်တော်ကအတီးပြုတ်လိုက်တဲ့နေ့မှာပဲစိတ်ဝင်စားစရာကောင်းတဲ့အချက်ကဥပဒေတစ်ခုတရားမျှတမှုနဲ့ပတ်သက်လို့ NLD ပါတီခေါင်းဆောင်ရဲ့ပြောကြားချက်ဖြစ်ပါတယ်ပြည်သူတွေတည်ငြိမ်မှုလုံခြုံမှုရှိဖို့အတွက်တရားတဲ့ဥပဒေတွေကိုစိုးမိုးရမှာဖြစ်ပြီးဥပဒေတစ်ခုတရားမျှတမှုရှိမရှိဟာပြည်သူလူထုကဆုံးဖြတ်ကြောင်းနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်မလ9ရက်နေ့ကနေပြည်တော်မှာကျင်းပတဲ့တရားဥပဒေစိုးမိုးရေးအတွက်တရားမျှတမှုဆိုင်ရာပေါင်းစပ်ညီနိုင်ရေးညီလာခံမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ကျွန်တော်တို့ရဲ့အတွက်အကြေးကြီးတာတရားဥပဒေဖြစ်မတရားဥပဒေစိုးမိုးတယ်ဆိုတာဘုရားကပြောနေတာ။အဲကျွန်တော်တို့လည်းစိုးစိုးပါတယ်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရည်ဒီကြားရ
ထောင်ဆန်းစုကြည်ပြောကြတော့တာပါအလုံသမားဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့အသုံးပြုပြီးအင်အားသုံးဖြိုခွင်းတဲ့အလုပ်ကိုလုပ်မပေးနိုင်ဘူးလို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်ပါတယ်မတ်လ9ရက်နေ့ကရန်ကုန်မြို့မှာပြုလုပ်တဲ့ဒုတိယသမရဦးမြင့်ဆွေနဲ့စီးပွားရေးလုပ်ငန်းရှင်တွေတလားတဲ့ချင်းပုံမှန်တွေ့ဆုံပွဲမှာအလုပ်ရှင်တွေဘက်ကတောင်းဆိုချက်တွေကိုဖြည့်ဆင်းပေးတဲ့နေရာမှာရန်ကုန်တိုင်းဝန်ကြီးချုပ်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်အလုပ်ရှင်တွေဘက်ကအစိုးရကိုအင်အားသုံးပြီးဖြည့်ဆင်းပေးပါလို့တောင်းဆိုမျိုးရရှိပါတယ်ဘာကြောင့်လဲဆိုဥပဒေချိုးဖောက်နေပါတယ်ကျွန်တော်တို့ဥပဒေချိုးဖောက်နေဥပဒေနဲ့အညီကျွန်တော်တို့အရေးယူပါမယ်အင်အားသုံးတာနဲ့ဥပဒေနဲ့အညီအရေးယူတာဟာမတူညီဘူးလို့ကျွန်တော်ဒီနေရာမှာပြောပြရစီဘာကြောင့်လဲဆိုအလုပ်ရှင်ဘက်ကအလုပ်သမားဆန္ဒပြနေရင်ငါတို့ဘက်ကနေဝင်ပြီးအစိုးရကရဲနဲ့ဝင်မရိုက်သေးနိုင်ဘူးလားဆိုတဲ့မျှော်လင့်ချက်မျိုးနဲ့တော့အစိုးရရှိရမယ်မတောင်းဆိုတင်ဘူးလို့ကျွန်တော်ပြောပြရစီ
ဥဖြိုးမင်းသိန်းပြောသွားတာပါဆန္ဒပြဝဲတွေကိုရဲတပ်ဖွဲ့သုံးပြီးမဖြိုခွင်းနိုင်ဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောကြားတဲ့နေ့မှာပဲတရားဥပဒေစိုးမိုးရေးမှာရဲတပ်ဖွဲ့အရေးပါပုံကိုအစိုးရကောင်းဆောင်ဖြစ်တဲ့ဒေါက်တာဆန်းစုကြည်ပြောကြားတာကိုလည်းသတိထားလိုက်မိပါတယ်တရားဥပဒေစိုးမိုးရေးလုပ်ငန်းစဉ်မှာရဲတပ်ဖွဲ့ဟာအဓိကပါဝင်နေတာကြောင့်ဒီသူယုံကြည်အားကိုးလောက်တဲ့ရဲတပ်ဖွဲ့မဟုတ်ဘူးဆိုရင်တရားဥပဒေစိုးမိုးရေးအတွက်တုံ့ဆိုင်နေဦးမှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်။မတ်လ9ရက်နေ့ကနေပြည်တော်မှာကျင်းပတဲ့တရားဥပဒေစိုးမိုးရေးအတွက်တရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးညီလာခံမှာဒေါက်တာဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်။တရားဥ
ပဒေစိုးမိုးရေးကိုဖော်ဆောင်ရမှာအများပြည်သူကိုပုံမတည်ဖို့ဆောင်ရွက်နိုင်ပြီးဒီသူကယုံကြည်ကိုးစားတတ်တဲ့စွိုင်းရခင်ရဲ့ရဲတပ်ဖွဲ့ဖြစ်ပေါ်လာရေးဟာအလွန်အရေးကြီးပါတယ်ဒီလေးကိုဒီနားဆောင်ရနော်အထက်ဖွဲ့ကြီးကြီးစီပြင်ပြတိုင်တန်းတဲ့အများစုဟာရဲတပ်ဖွဲ့နဲ့သက်ဆိုင်တဲ့ကိစ္စတွေလည်းပါဝင်ပါတယ်ဒီလူများစုကပြင်ပြဆိုင်ရာကိစ္စအတွက်ဖြစ်စေအကူအညီတောင်းခံတဲ့ကိစ္စအတွက်ဖြစ်စေရဲတပ်ဖွဲ့နဲ့ဆက်သွယ်ဆောင်ရွက်ရမှာကိုစိုးရွံ့နေကြမယ်ဆိုရင်ရဲတဲ့ဒီလူတွေကပူးပေါင်းဆောင်ရွက်မှုကိုကြည့်လိုက်ရင်မှဖြစ်ပါတယ်ဒီလိုကြတော့တရားဥပဒေစိုးမိုးရေးလုံလောက်မှုပါတုံ့ဆိုင်သွားနိုင်မှာဖြစ်ပါတယ်။
ဒေါက်တာဆန်းစုကြည်ပြောကြတော့တာပါ။အခုတော့မှတ်မှတ်သားသားစကားများအစီအစဉ်ရောက်ပါပြီခင်ဗျာ။အားလုံးကိုအထူးကျေးဇူးတင်ပါတယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။